မြန်မာနိုင်ငံမှာစစ်မှုမထမ်းမနေရဥပဒေကျင့်သုံးမယ်ဆိုရယ်ကြေညာချက်ထွက်လာခဲ့တဲ့နောက်မှာရန်ကုန်ထိုင်းတိုင်အောင်မှာဗီဇာလာပြီးလျှောက်သူဟာ9000ကျော်သွားပြီလို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကပြောကြား Bangkok Post မှာဖော်ပြပါတယ်။အွန်လိုင်းကနေလျှောက်ထားဖို့အတွက်တန်းစီရတဲ့လက်မှတ်အရေးအတွက်ကိုအခုခါမှနှစ်ဆတိုးပြီးတနေ့ကိုအရောက်800အတွက်ချထားပေးနေရကြောင်းနဲ့တမတ်ဦးရေဟာမတ်လတရက်နေ့ထိပြည့်နေပြီဖြစ်ပေမဲ့လျှောက်တော့တင်တူတွေဆက်တိုးလာဖို့ရှိတယ်လို့တန်ယုံပြောခွင့်ရကန်ရှနာပါတာရာချုပ်ကချက်တပင်းနေမှာပြောပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေကြားသဘောတူညီချက်အရမြန်မာနိုင်ငံသားတွေဟာဗီဇာမပါဘဲထိုင်းနိုင်ငံဝင်ခွင့်ရှိနေပေမဲ့14ရက်အထိပဲနေခွင့်ရှိတယ်လို့ပြောပါတယ်။စစ်မှုမထမ်းမနေရဥပဒေကိုဧပြီလမှာစတင်ကျင့်သုံးမယ်လို့မြန်မာစစ်ကောင်စီကြေညာချက်ထွက်လာခြင်းကစပြီးမြန်မာနိုင်ငံသားထောင်ပေါင်းများစွာထိုင်းဘက်ထွက်သွားနေတာလည်းဖြစ်ပါတယ်။ဒီဥပဒေရအသက်18နှစ်ကနေ35နှစ်ကြားယောက်ျားလေးတွေနဲ့အသက်18နှစ်ကနေ28ကြားအမျိုးသမီးတွေဟာအနည်းဆုံး2နှစ်စစ်မှုထမ်းရမှာပါဗီဇာလာပြီးလျှောက်သူတိုးလာတာဟာဒီစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းလာတာကြောင့်ဟုတ်မဟုတ်တော့တိတ်တိတ်ချာချာမသိဘူးလို့လဲတန်ယုံပြောခွင့်ရတာပြောပါတယ်